ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့ပါကစ္စတန်အခြေစိုက်အကြမ်းဖက်အဖွဲ့တစ်ခုဟာရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီပေးရေးဆိုတဲ့ခေါင်းစဉ်နဲ့အများပြည်သူထံမှာပြောင်းအလူခံနေပါတယ်။အဲ့ဒီအကြမ်းဖက်အဖွဲ့ဟာမြန်မာနိုင်ငံကဖိနှိပ်ခံမွတ်စလင်တွေအတွက်အလူခံခြင်းလို့ခေါင်းစဉ်တက်ထားတဲ့လက်ကမ်းစာရွက်တွေတင်းစာတွေကြားမှာညှက်ပါလာတာကိုဘဝပင်ဒီမြို့ကန်ဒီတင်းလာနေကလက်ခံရရှိခဲ့တယ်လို့ဆိုပါတယ်။ဂျမတ်ဦးဒါဝါအကြံပေးအဖွဲ့နဲ့အဲ့ဒီအဖွဲ့လက်အောက်ခံလူမှုရေးကွန်ရီပေးအဖွဲ့ခွဲတို့ကအခုအညီတောင်းခံခဲ့တဲ့လက်ကမ်းစာဆောင်တွေကိုဥစုတူဘာသာစကားနဲ့ဆာမျက်နှာနှစ်ဖက်စလုံးမှာရေးသားပြီးဖြန့်ဝေခဲ့တာဖြစ်ပါတယ်။အဲ့ဒီလက်ကမ်းစာဆောင်ပေါ်မှာအရေးပေါ်အကူအညီလိုအပ်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေရဲ့ဓာတ်ပုံတွေပုံနှိပ်ဖော်ပြထားပြီးဘလောက်ကူညီနိုင်လဲဆိုတဲ့ငွေကြေးပမာဏပါအကြံပြုဖော်ပြထားတယ်လို့ဆိုပါတယ်။မိသားစုတစုအနေနဲ့သုံးလစာအတွက်အမေရိကန်ဒေါ်လာ500ကိုကူညီနိုင်ပြီးဒဏ်ရာရသူတူကိုဆေးကုသဖို့အတွက်ကတော့ဖြန့်မြတ်အားဖြင့်ဒေါ်လာ150လိုအပ်တယ်လို့အဲ့ဒီလက်ကမ်းစာဆောင်မှာဖော်ပြထားပါတယ်။သူတို့အဖွဲ့အနေနဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတောင်းခံတဲ့အစီအစဉ်ကိုပါကစ္စတန်နိုင်ငံအတွင်းကခရိုင်တိုင်းမှာပြုလုပ်တော့မှဖြစ်တဲ့ကြောင်းအဖွဲ့ရဲ့ပြောခွင့်ရအဗ်ဒူရာမန်ကပြောပါတယ်။ဂျမတ်ဦးဒါဝါအကြံအဖွဲ့ကောင်းဆောင်ဟာဖစ်မူဟာမက်ဆာအီကိုအခုနှစ်အစောပိုင်းကလေးကပါကစ္စတန်အစိုးရကထိန်းသိမ်းထားပါတယ်။ဒါပေမဲ့သူ့ဘက်မှာရှိတယ်ဆိုတာကိုသတင်းပေးနိုင်သူနဲ့ဖမ်းဆီးပေးနိုင်သူကိုစုငွေဒေါ်လာ100,000ပေးမယ်လို့အမေရိကန်ပြည်ထောင်စုကကြေညာထားပါတယ်။